ပြည်နိုင်ငံမှာကလေးများယူဖို့မူဝါဒကမအောင်မြင်တဲ့အတွက်2018ခုနှစ်တွင်ကလေးမွေးဖွားမှုနှုန်းက73ရာခိုင်နှုန်းကျော်ကျဆင်းနေပါတယ်။ပြီးခဲ့တဲ့နှစ်တွင်မှမွေးဖွားခဲ့တဲ့ကလေးဦးရေက15တန်းထက်နည်းတဲ့အကြောင်း China Global Television Network CGTN ကတောက်ကြားနေမှကြေညာခဲ့တာပါ။လူငယ်ဦးရေလျော့နည်းလာမှုကြောင့်အလုံးလုံးတဲ့အရွယ်လူငယ်လူဆန်အားရင်းမြစ်နည်းလာတာကြောင့်တရုတ်ပြည်မှာကလေးများထိတိုးပြီးတော့ယူဖို့တိုက်တွန်းတဲ့မူဝါဒကို2016ခုနှစ်စံပိုင်းမှာစတင်ခဲ့ရလဲဖြစ်ပါတယ်။ကလေးနဲ့ယူဖို့တိုက်တွန်းတဲ့မူဝါဒစကျင်သုံးတဲ့ပထမနှစ်မှာတော့ကလေးပေါင်း 18.86 တန်းမွေးဖွားခဲ့ပေမဲ့လည်းနောက်နှစ်တွေမှာတော့ကျဆင်းခဲ့ပါတယ်။ကျမရဲ့ဆောင်းရှောင်းမှုဈေးကြီးတာနေထိုင်စဈေးကြီးတာနဲ့အိမ်တော်ပြည့်ရဲ့ချိန်နောက်ကျမှုတွေကြောင့်ကလေးမလိုချင်တာတွေကြောင့်လည်းကလေးမွေးဖွားမှုနှုန်းကျဆင်းခဲ့တာဖြစ်ပါတယ်။